မင်္ဂလာပါရှင်ဗီအိုအမေရိကန်တန်ရဲ့2019ခုနှစ်ဧပြီလ10ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နေတန်ယာဟုဦးဆောင်တဲ့ညွန်ပေါင်းပါတီကနေညွန်ပေါင်းအစိုးရဖွဲ့နိုင်မဲ့လာလာရှိနေပါတယ်။ရုရှားအရေးထူးဆုံးဆန်းစစ်ဆေးမှုရောဘတ်မူလာရဲ့အစီအကံစနဲ့ပတ်သက်လို့ရှင်းနေချုပ်ကိုလွတ်တော်မတ်တီကအင်္ဂါနေ့မှာကြားနာစစ်ဆေးခဲ့ပါတယ်။ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဦးကို UNESCO အဖွဲ့က2019ခုနှစ်သတင်းလွတ်လပ်ခွင့်ဆုချီးမြှင့်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆင်မြမုံနဲ့အတူတင်ပြပေးသွားမှာပါခင်ဗျ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာနှစ်ဖက်စလုံးမှာထိခိုက်သေဆုံးမှုရှိခဲ့တဲ့မြောက်ဦးမျိုးကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ဒီကနေ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။
ကိုယ်တော်ဖျားအနားမှာရစ်တရင်ရှိတယ်။တမမင်းကြီးရဲ့ရစ်တရင်ရဲ့ကအပြူနေရတဲ့ခုကအဲ့ဒီရစ်တရင်ရဲ့အပေါ်ကတောင်လုံးပေါ်မှာ
မြောက်ဦးမျိုးကတူဦးရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါရဲ့ရှင်။ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလူသမားတွေတကြံကာလမှာအခမဲ့တိုင်းပြည်ရဲ့ပြန်ဝင်ခွင့်ဗီဇာကိုထိုင်းနဲ့မြန်မာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အတွက်ထိုင်းနိုင်ငံကနေအိမ်ပြန်သူမြန်မာ6000နီးပါးရှိပါတယ်။နိုင်ငံတကာသတင်းလွှာမှာတော့အစ္စရေးရွေးကောက်ပွဲရလဒ်တွေထွက်မလာသေးပေမဲ့ညွန်ပေါင်းအစိုးရဖွဲ့နိုင်မဲ့အလားလာတော့ရှိနေတယ်ဆိုတာကိုလည်းသိကြရမှာပါရှင်။အစီအစဉ်နောက်ပိုင်းမှာတကြံတေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးသွားဖို့လည်းရှိပါတယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။ It's really နိုင်ငံမှာအကျိတ်နဲ့ရှင်ပြန်ခဲ့ကြတဲ့ရွက်ကောက်ပွဲအတွင်းဝန်ကြီးချုပ်ပန်ဂျမင်နေတန်ယာဟူရဲ့ Likud ပါတီနဲ့မဟာမိတ်ပါတီတွေဖြစ်ကြတဲ့အမျိုးသားရေးနဲ့ဘာသာရေးပါတီတွေအသာစီးရနေတာကြောင့်ညမောင်းအစိုးရဖွဲ့ပြီးဝင်ကြီးချုပ်အနေနဲ့၅ချိန်မြောက်အာဏာရဖို့ဗိုလ်ထုနေမှာအခွင့်အလမ်းပုံများနေပါတယ်။မဲရည်အတွက်69ရာခိုင်နှုန်းရည်အတွက်ပြီးတဲ့အချိန်မှာဝင်ကြီးချုပ်ရဲ့ Likud ပါတီကစစ်တပ်အကြီးအကဲဟောင်း Benny Bands ဦးဆောင်တဲ့အတိုက်ခံအလဲအလဝါဒီ Blue and White ပါတီနဲ့မဲရည်အတွက်အနိုင်ရမှုဒဏ်တူလောက်ရှိနေပါတယ်။ Israel လွတ်တော်ကနက်ဆက်အတွက်ဘယ်သူမှအများစုအနိုင်မရနိုင်တာကြောင့်အဆုံးသတ်မှာညွန်ပေါင်းအစိုးရဖွဲ့စည်းရမယ့်အလားအလာရှိနေတာပါအမတ်နေရာစုစုပေါင်း120ရှိတဲ့လွတ်တော်မှာဝန်ကြီးချုပ်ရဲ့ Likud ပါတီနဲ့မဟာမိတ်တွေကအမတ်နေရာ65နေရာအနိုင်ရမယ့်အလားအလာရှိနေတယ်လို့ဆိုပါတယ်ဗုဒ္ဓနေ့မှာမဲရလတ်တွေတဖြည်းဖြည်းဝင်လာနေတဲ့အချိန်မှာပဲသူ့ရဲ့ Likud ပါတီအနေနဲ့ကြီးမားတဲ့အောင်မြင်မှုကိုရလိုက်ကြောင်းထောက်ခံသူတွေကိုဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်အစ္စရေးကစစ်ရေးအရတင်ပိုက်ထားတဲ့အနောက်ဘက်ကမ်းခြေဒေသကိုအစ္စရေးလူမျိုးတွေရွှေ့ပြောင်းအခြေချနေတဲ့အတွက်အပြေးပိုင်တင်ပိုက်သွားမယ်လို့ရွက်ကောက်ပွဲမဲဆက်စည်းရုံးမှုနောက်ဆုံးရက်တွေအတွင်းဝန်ကြီးချုပ်နေတန်ယာဟုကသူ့ကိုထောက်ခံတဲ့ conservative တွေကိုစည်းရုံးမဲဆွဲခဲ့ပါတယ်။အဲဒီလိုလှုပ်ဆောင်မဲ့ဆိုရင်တော့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံတွန်တွဲတည်ရှိရေးဆိုတဲ့အလားအလာလဲအပြေးပိုင်ပျောက်ကွယ်သွားနိုင်ပါတယ်။
အမေရိကန်ရှိနေချက်ဝီလျံဘာဟာအထက်လွှတ်တော်စည်းကမ်းထိန်းသိမ်းရေးကော်မတီမှဒီကနေ့ကြားနာစစ်ဆေးခံရမှာဖြစ်ပါတယ်။တရားရည်ဌာနအတွက်2020ခုနှစ်ရာသုံးမှန်းခြေအသုံးစဲအတွက်လွှတ်တော်အမတ်တွေရဲ့အမေးကိုရှိနေချက်ဘာဒုတိယနေ့အဖြစ်လွှတ်တော်မှာဖြေကြားရမှာပါ။အင်္ဂါနေ့တုန်းကအောက်လွှတ်တော်စည်းကမ်းထိန်းသိမ်းရေးကော်မတီမှလုပ်ခဲ့တဲ့ကြားနာပွဲအတွင်းမှာတော့အထူးစုံစမ်းရေးမှူးရောဘတ်မိုလာရဲ့အစီရင်ခံစာနဲ့ပတ်သက်လို့လွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြပါတယ်။2016ရွေးကောက်ပွဲကိုနှောက်ယှက်ခဲ့တဲ့ရုရှားအစိုးရနဲ့ထရမ့်အောင်နိုင်ရေးတာဝန်ခွင့်တွေပူးပေါင်းခဲ့ခြင်းရှိမရှိစုံစမ်းခဲ့မှုအစီရင်ခံစာကိုတီးဖြတ်ပြီးတော့တည်င်းတစ်ပတ်အတွင်းလူသိရှင်ကြားထုတ်ပြန်မယ်လို့ရှင်းနေချုပ်ကပြောကြားခဲ့ပါတယ်။အစီရင်ခံစာကိုအနှစ်ချုပ်ပြီးရှင်းနေချုပ်ဘာထုတ်ပြန်ခဲ့တဲ့အထက်မှာတမရဒေါ်နယ်ထရမ့်ကိုကာကွယ်ကောက်ချက်ချတယ်လို့ဒီမက်ခရက်တွေဘက်ကဆွဆွဲပြီးတော့ပြင်းပြင်းထန်ထန်ဝေဖန်နေကြတာပါ။ရှင်းနေချုပ်ရဲ့အနှစ်ချုပ်ကောက်ချက်ဆွဲမှုကြောင့်မေးခွန်းထုတ်စရာတွေပိုရှိခဲ့တယ်လို့အောက်လွှတ်တော်စည်းကမ်းထိန်းသိမ်းရေးကော်မတီဥက္ကဋ္ဌနီတယ်လိုဝီကပြောကြားခဲ့ပါတယ်။အစီရင်ခံစာကိုလူသိရှင်ကြားမထုတ်ပြန်ခဲ့အထိသူ့အနေနဲ့နောက်ထပ်ဘာမှပြောကြားဆွေးနွေးမှာမဟုတ်ဘူးလို့ရှင်းနေချုပ်ကလွှတ်တော်အမတ်တွေကိုပြောကြားပါတယ်။အထူးခုံတမာရီအဖွဲ့ကဆက်လက်စုံစမ်းစစ်ဆေးနေတဲ့ကိစ္စတွေအမေရိကန်ထောက်လှမ်းရေးသတင်းစင်းမြစ်တွေနဲ့ဥပဒေကြောင်းအရဆက်လက်ဆောင်ရွက်နေတဲ့ကိစ္စတွေကိုဖယ်ရှားပြီးအစီရင်ခံစာကိုရှေ့သတင်းပတ်နောက်ဆုံးထထုတ်ပြန်ဖို့ရည်ရွယ်ထားတယ်လို့ရှင်းနေချုပ်ကပြောပါတယ်ရှင်
။တူရကီအစိုးရဟာယာနဲ့ချီတဲ့ရှင်းနေတွေကိုရုံးတင်စစ်ဆေးခြင်းမရှိဘဲအကျဉ်းချနေကြောင်းအမေရိကန်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဗိုလ်ထုနယ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2016ခုနှစ်မှာဖြစ်သွားခဲ့တဲ့အာဏာသိမ်းရန်ကြံစည်မှုရဲ့နောက်ဆက်တွဲအဖြစ်နဲ့ဒီအကျဉ်းချမှုတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။အမှုရင်ဆိုင်နေရတဲ့ရှင်းနေအရေးအတွက်ဟာမကြသေးခင်ကာလတွေအတွင်းမကြုံဘူးတဲ့အတိုင်းအတာနဲ့အများပြားလွန်နေကြောင်း HRW ကတူရကီအရေးဆိုင်ရာသုတေသီအမ်မာစင်ကလဲယာဝက်ကပြောပါတယ် အသက်မွေးဝမ်းကြောင်းမှုအတတ်ပညာနဲ့ယက်တည်နေတဲ့အဖွဲ့အစည်းတစ်ခုကိုတနည်းနည်းနဲ့ပြစ်မှတ်ထားလှုပ်ဆောင်နေတာကြောင့်တူရကီနိုင်ငံဟာရာဇဝတ်မှုကိုအကြောင်းပြုပြီးဖမ်းဆီးအရေးယူတဲ့တမှုထူးခြားတဲ့ခေတ်တစ်ခုကိုဖျက်ဆီးနေရကြောင်းသူကဆက်ပြောပါတယ်။အများပြည်သူကိုတရားရုံးမှာခုခံကာကွယ်ပေးရမယ့်ရှင်းနေတဲ့ကိုယ်တိုင်တရားရုံးမှာအမှုရင်ဆိုင်နေကြရတာကြောင့်ဒါဟာပိုပြီးစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်ကြောင်းလည်းပြောပါတယ်။စာမျက်နှာ56မျက်နှာပါတဲ့ HRW ရဲ့အစီရင်ခံစာကိုတော့ရှင်းနေအများအမှုရင်ဆိုင်နေရခြင်းတူရကီနိုင်ငံတွင်တရားစီရင်ရေးအပေါ်အလွဲသုံးစားပြုမှုနဲ့မျှတသောတရားစီရင်ခွင့်ဆုံးရှုံးမှုလို့ခေါင်းစဉ်ပေးထားပါတယ်။အကြမ်းဖက်မှုနဲ့အမှုရင်ဆိုင်နေရသူတွေကိုခုခံကာကွယ်ပေးနေတဲ့ရှင်းနေတွေကိုယ်တိုင်ကတရားရင်ဆိုင်နေကြရပြီးရုံးတေစစ်ဆေးခြင်းမရှိဘဲထင်းထင်းခံနေရတဲ့အကြောင်းကိုအစီရင်ခံစာမှာအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်
။ကမ္ဘာစီးပွားရေးတိုးတက်မှုဟာအခု2019ခုနှစ်ထဲမှာလည်းဆက်လက်နှေးကွေးနေမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းလိုက်ပါတယ်။ဒီနှစ်နှောင်းပိုင်းကစလို့2020ခုနှစ်အထိစီးပွားရေးရလဒ်ကောင်းတွေရှိလာမယ်လို့တော့ IMF ကမျှော်လင့်ထားပါတယ်။2018ခုနှစ်တုန်းကကမ္ဘာစီးပွားရေးတိုးတက်မှုနှုန်းက3.6%ခန့်နှုန်းအထိနှေးကွေးခဲ့တာပါ။အခု2019ခုနှစ်ရဲ့တိုးတက်မှုနှုန်း3.3%ခန့်နှုန်းပဲရှိမယ်လို့ခန့်မှန်းထားပြီးနှစ်ကုန်ပိုင်းကနေ2020ခုနှစ်အထိတိုးတက်မှုအချိန်ကောင်းမယ်လို့ပြောပါရယ်။အကောင့်ဘက်ကမျှော်လင့်နိုင်တဲ့အကြောင်းရင်းတွေရှိနေတဲ့တစ်ချိန်တည်းမှာကမ္ဘာစီးပွားရေးတိုးတက်နိုင်တဲ့အလားအလာကိုထိခိုက်နိုင်တဲ့အကြောင်းချက်တွေတော်တော်များများရှိနေတယ်လို့လည်းတစ်နှစ်ကိုနှစ်ချိန်ထုတ်ပြန်တဲ့ IMF ရဲ့စီးပွားရေးခန့်မှန်းချက်အစီရင်ခံစာမှာဖော်ပြထားပါရယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့အရေးအမေရိကန်နဲ့တရုတ်ကုန်သွယ်ရေးတို့လိုစီးပွားရေးအတွက်မရေရာတဲ့အခြေအနေတွေကစီးပွားရေးတိုးတက်မဲ့အလားအလာအတွက်ထိခိုက်စရာတွေဖြစ်တယ်လို့ထောက်ပြထားပါတယ်။စီးပွားရေးမရေရာမှုတွေကြောင့်ယင်းနှိမ့်မြုံနှံမှုတွေကျမသွားအောင်လို့မူဝါဒချမှတ်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ချဖို့လိုတယ်လို့လည်း IMF ကအကြံပြုပါတယ်။ဒေါ်လာတန်းထောင်ချီတန်ဖိုးရှိတဲ့ပုံကိုယ်တွေအပေါ်သွင်းကုန်ကုန်တွေအပြန်အလှန်ချမှတ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးပြဿနာပြေလည်အောင်ရှင်းနိုင်လိမ့်မယ်လို့လည်း IMF ကအကောင့်ဘက်ကမြင်နေပါတယ်။အမေရိကန်မှာစီးပွားရေးတိုးတက်အောင်ဗဟိုဘဏ်ကစီးပွားရေးမူဝါဒတွေကိုရှော့ပေါက်ပေးတာကိုလည်းအပြုသဘောဖော်ပြထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00ခွဲကနေညနေ9:00အထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာနိုင်ငံတော်လျှို့ဝှက်ချက်ချုပ်ဖောက်မှုနဲ့ထောင်ဒဏ်9နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ကို UNESCO ကချီးမြှင့်တဲ့ Guillermo Cano သတင်းလွတ်လပ်ခွင့်ဆု UNESCO Guillermo Cano Press Freedom Prize ဆုကို2019ခုနှစ်အတွက်ပူးတွဲချီးမြှင့်လိုက်ပါတယ်သူတို့ကိုအခုနှစ်အတွက်ဒီဆုချီးမြှင့်မှုနိုင်ငံတကာသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့ကြတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ဟာရခိုင်ပြည်နယ်အတွင်းလူခွင့်ရေးချုပ်ဖောက်မှုတွေဖြစ်နေတယ်ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့စူးစမ်းနေကြစဉ်2019ခုနှစ်ဒီဇင်ဘာ12ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ဟာမြန်မာနိုင်ငံကိုပြင်ပကဘာနဲ့ဆယ်စုနှစ်ပေါင်းများစွာအဆက်အသွယ်ဖြတ်တောက်ခံထားခဲ့ရာကဖောက်ထွင်းနိုင်မှုကြိုးပမ်းခဲ့ကြတဲ့ဆံပြပုဂ္ဂိုလ်မျိုးဖြစ်ကြောင်းစစ်အစိုးရလက်ထက်မှာဘလို့မှမဖြစ်နိုင်ခဲ့တဲ့သတင်းမီဒီယာလုပ်ငန်းကိုရိုးသားစူးစမ်းစွာလုပ်ကင်ခဲ့ကြသူတွေဖြစ်ကြောင်းသူတို့ဟာရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့စူးစမ်းရင်းဖမ်းဆီးခံခဲ့ကြရကြောင်းသူတို့ရဲ့တတ်တည်ပြောင်မြောက်မှုတော်လန်လိုစိတ်ရှိမှုသတင်းလွတ်လပ်ခွင့်အတွက်ကြိုးပမ်းအားထုတ်မှုတွေကြောင့်ဒီစုကိုပေးဖို့ရွေးချယ်ခဲ့ခြင်းဖြစ်ကြောင်းစုရွေးချယ်ရေးခုံတမာရီအဖွဲ့ဥက္ကဋ္ဌ Vitek Tokman ကပြောပါတယ်ဒီဂဲလမိုကန်တို့သတင်းလွတ်လပ်ခွင့်စုချင်းမြင့်ပွဲကိုမေလ2ရက်နေ့မှာပူကျင်းပသွားမှာဖြစ်ပါတယ်ဒါဟာမေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အခမ်းအနားကျင်းပမယ်အီသီယိုပီးယားနိုင်ငံမှာစုချင်းမြင့်ပွဲကိုကျင်းပမှာလည်းဖြစ်ပါတယ်ဒီစုကိုအန်နီရီဂျာမှာသတင်းမီဒီယာလွတ်လပ်ခွင့်ဖွံ့ဖြိုးအောင်လှုံ့ဆော်သူဒါမှမဟုတ်အကာအကွယ်ပေးသူတွေကိုချီးမြှင့်တာဖြစ်ပါတယ်ဒီစုဟာကိုလံဘီယာနိုင်ငံပိုဂိုတာမြို့မှာ1986ခုနှစ်ကသူ့ရဲ့သတင်းစာတိုက်ရှိမှာလောက်ကျန်တပ်ဖြတ်ခံလိုက်ရတဲ့ကိုလံဘီယာသတင်းတော့ဂီလဲမိုကာနိုအီဇာဆာကိုအစွဲပြုပြီးချီးမြှင့်လာလည်းဖြစ်ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့အုပ်ဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ Pan Barbary Freedom to Write Award ဆု2019ခုနှစ်မှာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထူးခြားတဲ့သတင်းသမားတွေကိုနှစ်စီဂုဏ်ပြုတဲ့ George Box ဆုတို့ကိုလက်ခံရရှိခဲ့ပြီးဖြစ်ပါတယ်။ဒီတော့တွင်မြန်မာအာဏာပိုင်နေအနေနဲ့သူတို့နှုတ်ဦးကိုလွတ်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres အပါအဝင်နိုင်ငံတကာခေါင်းဆောင်တွေလူခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။
ဂျပန်နိုင်ငံမှာလွန်ခဲ့တဲ့၈နှစ်တုန်းကဖူကူရှိမားနျူကလ িয়ার ဓာတ်ပေါင်းပိုတွေပျက်စီးခဲ့မှုကြောင့်ရေဒီယိုဓာတ်သတ္တိအစိုက်သင့်မဲ့ဘေးရန်ကြောင့်ဘေးကင်းရာကိုပြောင်းခဲ့ကြရတဲ့မြို့တစ်မြို့ရဲ့ဒေသခံတွေကိုပထမဆုံးနေရပ်ပြန်သွားခွင့်ပြုလိုက်ပါတယ်။ဒါအပြင်ဆက်ရောက်နောက်ဖက်မှာရှိတဲ့အိုကူမာမြို့ရဲ့နေရာ40ရာခိုင်နှုန်းလောက်ကဒေသခံတွေကိုအစိုးရကဒီကနေ့နေရပ်ပြန်ခွင့်ပြုခဲ့တာပါ။ရေဒီယိုဓာတ်သတ္တိကြွအဆင့်တိတိတသာကျဆင်းသွားတဲ့မြို့အနောက်ဘက်ကမြို့နယ်နှစ်ခုမှာနေကြတဲ့ဒေသခံတွေနေရပ်ပြန်နိုင်ပြီလို့ခွင့်ပြုလိုက်တာဖြစ်ပေမဲ့မြို့ကန်တော်တော်များများကတော့ပြန်သွားဖို့ဝင်လေးနေကြပါတယ်။မြို့ရဲ့ကျန်တဲ့နေရာတွေကိုတော့လုံးဝသွားခွင့်မပြုသေးပါဘူး။2011ခုနှစ်မလတုန်းကဂျပန်နိုင်ငံမှာအင်အားဖြင့်မြေငြင်ကြီးလှုပ်ခတ်ခဲ့မှုနဲ့ဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့တဲ့ဒဏ်ကြောင့်ဖူကူရှိမားဒါယာချိဓာတ်ပေးဆက်ယုံကြီးထိခိုက်ပြီးတော့နျူကလ িয়ার ဓာတ်ပေါင်းပို၃ခုပျက်စီးခဲ့တဲ့အတွက်အင်မတန်အန္တရာယ်များတဲ့ရေဒီယိုတတိကြွဓာတ်ငွေရေတွေအကြီးအကျယ်ယိုဆိတ်ထွက်ခဲ့ပါတယ်။ဓာတ်ပေါင်းပို၏အနားတစ်ဝိုက်မှာရှိနေတဲ့မြို့တွေကဒေသခံသိမ်းတဲ့ချီလဲဘေးကင်းရာကိုရွှေ့ပြောင်းခဲ့ကြရပါတယ်။အန္တရာယ်ရှိတဲ့ရေဒီယိုတတိကြွယိုဆိတ်မှုကိုတားဆီးရှင်းလင်းနိုင်ဖို့အစိုးရကအပြင်းထန်ကြိုးစားခဲ့ပါတယ်။အန္တရာယ်ကင်းပြီလို့သတ်မှတ်နိုင်တဲ့နေရာတွေစီဒေသခံတွေပြန်လာဖို့တာဝန်ရှိသူတွေကမျှော်လင့်ဆောင်ရွက်နေပေမဲ့နေရပ်ဆုံးခွာသွားသူအများစုကပြန်မလာခြင်းကြပါဘူး။ဓာတုအစိုက်သင့်ပြီးကျန်းမာရေးပြဿနာတွေရှိလာမှာကိုအဓိကစိုးရိမ်နေကြဆဲဖြစ်ပါတယ်
။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလာမှာစီမံကိန်းထဲမှာပါဝင်နေတဲ့ပါကစ္စတန်နိုင်ငံမှာအမေရိကန်ဒေါ်လာတန်ပေါင်းများစွာအကွန်ကျခံတည်ဆောက်နေတဲ့အခြေခံအဆောက်အဦပူးတွဲစီမံကိန်းတွေရဲ့ကနေဦးရင်မှန်းချက်တွေပြည်မြောက်အောင်မြင်နေပြီဖြစ်ကြောင်းတရုတ်နဲ့ပါကစ္စတန်တို့ကပြောကြားလိုက်တာကြောင့်ဒီစီမံကိန်းဟာပါကစ္စတန်အတွက်စီးပွားရေးဖွံ့ဖြိုးမှုမဖြစ်စေဘဲအကျွေးတွေပြီးသွားစေမယ်ဆိုတဲ့ပြောဆိုမှုတွေကိုပယ်ဖျက်လိုက်တယ်လို့ဖြစ်သွားစေပါတယ်။တရုတ်ပါကစ္စတန်စီးပွားရေးစင်ကြံလန်းစီပက်စီမံကိန်းအောက်မှာလွန်ခဲ့တဲ့၅နှစ်ကစတင်ခဲ့တဲ့ကနေဦးစီမံချက်22ခုဟာအခုအချိန်မှာအောင်မြင်ပြီးမြောက်သွားပြီဖြစ်ကြောင်းတရုတ်ရဲ့မဟာမိတ်နိုင်ငံတွေလည်းဖြစ်တဲ့အင်းနီးချင်းနိုင်ငံတွေကပြောပါတယ်ဒီစီမံကိန်းကိုတရုတ်ကတခါမှမကြုံဘူးတဲ့ပမာဏနဲ့အမေရိကန်ဒေါ်လာ19ဘီလီယံအကုန်ကျခံတိစောက်ပေးခဲ့တာပါ
ဟောင်ကောင်မှာ Umbrella Movement လှုပ်ရှားမှုလို့ပြောကြတဲ့2014ခုနှစ်ကဒီမိုကရေစီရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တက်ကြွလှုပ်ရှားသူ9ယောက်ကိုဧပြီ24ရက်နေ့ကျရင်ပြစ်ဒဏ်ချမှာဖြစ်ပါတယ်။သူတို့9ယောက်လုံးကိုအများပြည်သူကိုနှောက်ယှက်မှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကအင်္ဂါနေ့တုန်းကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီ9ယောက်ထဲမှာဒီမိုကရေစီရေးဆန္ဒပြမှုတွေကိုအဓိကစီစဉ်သူ3ယောက်လည်းပါဝင်ပါတယ်။သူတို့အနေနဲ့အမြင့်ဆုံးပြစ်ဒဏ်9နှစ်စီချမှတ်ခံရနိုင်ပါတယ်။သူတို့9ယောက်လုံးကိုပြစ်ဒဏ်ပချခင်မှာအာမခံနဲ့ဆက်လွတ်ထားဖို့တရားရုံးကဒီကနေ့ခွင့်ပြုပါရတယ်။2014ခုနှစ်တုန်းက Umbrella Movement Democracy လှုပ်ရှားမှုတွေအတွင်းမြို့ရဲ့စီးပွားရေးအခြေချကြတဲ့နေရာတွေမှာဒီမိုကရေစီရေးလှုပ်ရှားသူတွေကတပိတ်စခန်းဖွင့်ပိတ်ဆို့ဆန္ဒပြခဲ့ကြတဲ့အတွက်89ရက်ကြာလုပ်ငန်းတွေရပ်ဆိုင်းခဲ့ရပါတယ
်။ဘောရူးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုနားဆင်ရမယ့်သတင်းရာတွေထဲမှာဒီကနေ့အများဥမျိုးကလူအသေးပြောက်ရှိခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပြောပြပေးမှာပါ။ရခိုင်တပ်မတော် AA တီထောင်တဲ့20နှစ်ပြည့်ဒီကနေ့မှာရခိုင်ပြည်နယ်မြောက်ဥမျိုးကရဲတပ်ရဲနဲ့အစိုးရတပ်လက်နက်ကြီးစခန်းတွေကို AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နှစ်ဖက်စလုံးမှာအကြဆုံးတွေရှိတဲ့အကြောင်း AA အဖွဲ့ကရောအစိုးရတပ်ဘက်ကပါနှစ်ဖက်စလုံးကပြောပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားတဲ့ရွာတွေကအမျိုးသမီးနဲ့ကလေးတွေသေဆုံးဒဏ်ရာရတာရှိတဲ့အကြောင်းဒေသခံတွေကလည်းပြောကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့ကမြမတပ်မတော်လက်နက်ကြီးစခန်းကိုရခိုင်တပ်တော် AA ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီမှာစစ်တပ်ရဲ့လက်နက်ကြီးစခန်းတွေပေါ့နော်အဓိကဒီမြောက်ဦးတမျိုးနယ်လုံးကိုလှမ်းပြီးတော့ပြစ်နေတဲ့အဲ့ဒီဒီမှာစစ်တပ်ရဲ့အမျိုးစခန်းကိုကျွန်တော်တို့ဒီရခိုင်တပ်တော်ကနေပြီးတော့ဝင်ရောက်ရှင်းလင်းနေတာရှိတယ်။အဲ့ဒီမှာတော့ဒီမှာစစ်တပ်ဘက်ကအကြအဆုံးတွေလည်းရှိတယ်။ဟိုလက်နက်တချို့သိမ်းစီရမိတာလည်းရှိတယ်။စစ်ကုန်းပွားတွေလည်းဖမ်းစီရမိတာလည်းဥစ္စာတွေလည်းရှိတယ်။
တိုက်ပွဲဖြစ်စဉ်တွင်ထိခိုက်မှုနဲ့စစ်တုပ်ပန်းဖမ်းဆီးရရှိခဲ့မှုအခြေအနေအသေးစိတ်ကိုတော့ခိုင်တုခကပြောဆိုခြင်းမရှိခဲ့ပါဘူး။အင်ကာနေညဆယ်နာရီကစပြီးတော့ဒီမနေ့ထိမြောက်ဦးမြို့ကိုဆောင်ဖျားနီးကရဲတိုက်ရင်နဲ့တမတော်တမနေနဲ့အခြေပြုစခန်းကိုအေအေဖွဲ့ကတိုက်ခတ်ခဲ့ပြီးအခုလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေတယ်လို့မဲ့လို့မြောက်ဦးမြို့ခံတုကပြောပါတယ
်။ကိုဆောင်ဖျားအနားမှာရဲတိုက်ရင်ရှိတယ်။ပြီးရင်အဲ့ဒီရဲတိုက်ရင်မှာတမနှစ်နှစ်ဆိုတာရှိတယ်။စစ်သားပေါ့နော်။တမနှစ်နှစ်ရဲ့ရဲတိုက်ရင်ရဲ့ကအပြူနေရတဲ့ခုကအဲ့ဒီရေတရင်ရဲ့အပေါ်ကတောင်ကုန်းပေါ်မှာဟိုအနှောက်ရှိတယ်။အဲ့ဒီအနှောက်ကဒီတနလောက်ကလေးကတောက်ချောက်တနည်းမှမကြံဘူးပြနေတာပေါ့နော်။ရေတရင်ကိုမင်းကစင်နာရီတော့မှဝင်တက်ကျပုံစံမျိုးမနေ့9နာရီတော့မှကြတော့ဂျက်လေရင်တိတ်လေရင်လေးစီးရောက်ပါတယ်။ရောက်လာတော့အေကလူတွေပြန်ဆုတ်သွားတယ်ဆိုတဲ့ဘောပေါ့။အခုလိုလိုစီကတော့အဲ့ဒီလက်ဦးမျိုးနဲ့အဲ့ဒီလက်ကရောင်မှာအခုဖြစ်နေတယ်။လက်ကရောင်အနားကတောင်ကုန်းမှာ။ပြီးရင်လူမြင့်တော်မှာလည်းလက်ရှိဖြစ်နေတယ်။
ပြီးရင်ရှင်အိုးနားမှာလည်းပဲဖြစ်နေလူရင်သုံးကြီးလေးကြီးကတော့မြို့ကိုတောက်ချုပ်သူကပြန်နေရတယ်ပေါ့ဘောကနေ
အေးအေးဖွဲ့နဲ့တမတော်တို့ကြားမြဝူးမြို့နယ်နှမ်းမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြဝူးမြို့နယ်ကလက်ကန်နဲ့ဘူးရမညိုးရွာသူမျိုးတမီနှုတ်ဦးသိဆုံးသွားခဲ့တယ်လို့တိုင်းရှင်ပြင်ကြီးဝအုပ်ချုပ်ရေးမှူးဟောင်းဦးခင်မောင်ဆန်းကပြောပါတယ်
လက်ကမှာဒီအမျိုးသမီးတယောက်ဆုံးသွားတယ်ဒီကဘုံခိုတဲ့မှာနေတော့ဒီနှလုံးရပ်ပြီးတော့ကြောက်ပြီးတော့အဲ့လိုမျိုးဖြစ်သွားတာနောက်ပြီးတော့ဒီဘူးရဲ့မျိုးမှာလည်းအမျိုးသမီးတယောက်ဆုံးသွားတယ်လက်မကြီးချင်းနာဟုတ်တယ်ဘူးရဲ့မျိုးမှာကြတော့သုံးယောက်လို့ပြောတယ်ဒါပေမဲ့ကျွန်တော်အတိအကျပြတာကတယောက်ပဲပြီးတယ
်အလားတူမြောက်ဦးမျိုးနဲ့ချောင်းသိကျေးရွာမှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုတွင်နှစ်နှစ်သားရွယ်ကလေးငယ်တူနဲ့အမျိုးသမီးတူဆံရရရှိခဲ့တယ်လို့မြောက်ဦးမျိုးခံကိုထွန်းနီဝင်းကပြောပါတယ
်အမေတူနဲ့ကလေးတူဆင့်ဝင်နေတာလို့ကြား
လက်ရှိမှာမြောက်ဦးနဲ့မင်းပြမြို့နယ်ဆက်ပန်းမြောင်းဆက်ပိုင်းဘက်မှာလဲတမတော်ကနေလက်နဲ့ကြီးသူနဲ့ပြစ်ခတ်ဆဲလို့ကိုသွန်းနီဝင်းကပြောပါတယ်ဒီကနေ့ဟာအေအေဖွဲ့တီထောင်တာဇနီးမြောင်းလေးဖြစ်တယ်လို့ဇနီးပြည့်ထိမ့်မှနေနဲ့မြို့တွင်းချက်ချာကြတဲ့တမတော်စခန်းတွေကိုပြစ်မှတ်ထားတိုက်ပွဲပုံဖော်တာဖြစ်နိုင်တယ်လို့လဲဒေတာခန်ကြီးကပြောပါတယ်ဒီကနေ့မြောက်ဦးမြို့တွင်းတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တမတော်သတင်းမှန်ထုတ်ပြန်ရေးဖွဲ့တွဲပွဲတွင်းမှုဗိုလ်မှူးချုပ်စုံမင်းထွန်းက VUA ကိုခုလိုပြောပါတယ်
ကျွန်တော်တို့မင်းခါညစနေရီတော့ဗောလေညဦးမှာတည်တဲ့ဆက်ကဆလာတော့အဲ့တော့လည်းငန်းနေရတော့သုံးရခွဲပြီးသားဖြစ်တယ်ဒီဘက်ကလည်းတော့လုံးဝအကြောင်းနေပါတယ်လေပြန်ပြောကြဖြစ်တယ်ပြန်ပြတဲ့အခါမှာမနေ့မနာကတော့သုံးရီလောက်မှထပ်ပြီးအင်းအားလုံးနေတယ်အင်းအောင်တဲ့လားဆက်ကိုဝင်ပြီးတိုက်တယ်ဗျကျွန်တော်ရဲ့စကူကိုဖွဲ့တယ်ဂျန်နက်ဖွဲ့တယ်ဘာရောက်ပူပေါင်းကိုပြန်တိုက်တယ်ဘာလိုက်ဝဲလောက်မှာတော့ဒီဆုတ်သွားတယ်ဒီဘက်ကအကြအုပ်ကြီးလည်းရှိတယ်ဗျကျွန်တော်တို့ကလည်းကျွန်တော်တို့အကြအုပ်တချို့ရှိပါတယ်ကျော်ရဲ့အမိဒီအားထားလို့ပြီးပါတယ်အဲ့ဒါတော့ကျွန်တော်အတင်ပြနိုင်တယ်ဒီစတောင်းမရှိသေးတဲ့ကိုတော့လုံလုံကြီးဆက်လက်ဆောင်ရွက်လျက်ရှိတယ်သူကြတော့ဒီနေ့နေ့ကပိုင်းလေးမှာလုံလုံကြီးဆောင်ရွက်နေတဲ့နေရာပေါ့အဲ့ဒီလက်ကောင်ရာကိုတော့ယွာလာနေမှာတော့ရပ်ဝင်တဲ့၁၉ယောက်ထပ်ပြီးဖြန်ပြီးထမ်းပြီးသူတို့ဖွဲ့စည်းပုံစံရတဲ့နဲ့ပါအလုံးမကြောင်ငင်တဲ့ရင်းထုတ်ပြန်ပြီးပ
ါဒီခိုင်းပြည်နယ်တွင်းမှာမြမသမတော်နဲ့အေအေဖွဲ့တို့ကြားစိုက်ပွဲတွေဆက်လက်ပြင်းထန်စွာဖြစ်ပွားနေတာကြောင့်စိုက်ပွဲဖြစ်ပွားရာဒေသတွင်းကယွာသား16000ကျော်ဟာစစ်ပေးသိမ်းဆောင်နေရတယ်လို့အကူအညီပေးဆောင်ရေးမှလည်းတမ်းမြစ်ပိတ်ပင်မှုတွေရှိနေခဲ့လို့စားရောက်နေထိုင်ရေးမှခက်ခဲတွေနဲ့ရင်ဆိုင်နေကြတယ်လို့လည်းစစ်ရှောင်းအကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပြောပြသွားတာပါရှင်အခုထိုင်းနိုင်ငံကမြန်မာအလုပ်သမားတွေကိုအခမဲ့အိမ်ပြန်ခွင့်ဗီဇာထုတ်ပေးနေတဲ့အကြောင်းပြောပြပါမယ်တကြံကာလအတွင်းထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရက်ပြန်ကြရမှာပြီးခဲ့တဲ့9ရက်အတွင်းမှာတင်9000နီးပါးရှိခဲ့ပါတယ်မြန်မာနဲ့ထိုင်းနှစ်နိုင်ငံညှိနှိုင်းဆွေးနွေးမှုအရမဟာတကြံကာလနေရက်ပြန်ရွှေ့ပြောင်းအလုပ်သမားတွေအတွက်ဧပြီလ9ရက်နေ့ကနေ30ရက်နေ့အတွင်းပုံမှန်အချိန်မှာထိုင်းဘက်ငွေ1000ပေးရတဲ့ re-entry ပြည်ဝင်ခွင့်ဗီဇာကိုအခမဲ့စနစ်နဲ့ခွင့်ပြုသွားမယ်အကြောင်းထိုင်းအာဏာပိုင်တွေကကြေညာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားအများအပြားအခုလိုနေရက်ပြန်ခဲ့ကြတာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ဘန်းငွေ1000ကုန်ကြပြီးဆောင်ရွက်ရတဲ့အိမ်ပြန်တုံးကြီး re-entry အစားအခမဲ့အိမ်ပြန်တုံး re-entry စနစ်နဲ့ AB လ9ရက်နေ့ကနေ AB လ30ရက်နေ့ထိနေရက်ပြန်ခွင့်ပြုထားတာကြောင့်မဲဆောက်မြောက်ရီချစ်ကြည်ရေးတရားဘော်ကတော့ဆက်လေဂိတ်တွေကပါနေရက်ပြန်သူပေါင်း9ရက်အတွင်း9000လောက်ရှိပြီဆိုပြီးမြမရွှေပြောင်းလို့သမားကြီးဆောင်ရွက်နေတဲ့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဧပြီလ9ရက်ကနေဒီနေ့ဧပြီလ9ရက်နေ့ထိ9ရက်အတွင်းမှာတိုင်းဆိုးရရဲ့အခမဲ့ဗီဇာအစီအစဉ်နဲ့နေရပြန်ကြတဲ့မြန်မာရွှေ့ပြောင်းလူသမားစုစုပေါင်း7000ကျော်9000ကျော်လောက်ဖြစ်သွားပါပြီ။အဲ့ဒါကတိုင်းမြန်မာချစ်ကြည်တရားကြီးဘော်ကနေလက်ဆောင်မြောက်ကြီးတရားဘော်ကနေသွားတာတွေလည်းရှိသလိုဆက်လေဂိတ်ပေါ်ကိတ်ဂျီရောဂိတ်အပါဝင်ဆက်လေဂိတ်၁၆ဂိတ်ကနေတွားကြတာဖြစ်ပါလေ
မြမပီသားတွေနေရပြန်တဲ့အခါမှာလွယ်ကူချောမွေ့စီရေးနဲ့နေဆက်မှာရင်တိုက်မှုတွေညွန့်နေအောင်မဲဆောက်မြုပ်ပိုင်းနဲ့အတူမဲဆောက်ရဲစခန်းကပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့လဲမဲဆောက်ရဲစခန်းကရဲရရှိဖူဝါမဲရိုပနာဝတ်ကအခုလိုပြောဆိုသွားပါတယ်ဆက်နယ
်ဖူးใหญ่บ้านแล้วก็กองอสตำรวจจรีตู้37အားဒီတော့တော်တော်မဲဆော့နေတာ
ပဲကတော့ကြံရင်းကိုပြင်ကြမယ်မြန်မာနိုင်ငံသားတွေအစဉ်ပြေဖို့အတွက်မဲဆောက်မြုပ်ပိုင်းလဲလာပါတယ်နေဆက်ကကြေးရွာလူကြီးဖြစ်တဲ့ဆက်ဆိုင်လူဝတကြီးလဲပါတယ်ရဲတွေကလည်းပါဝင်ကူညီပြီးလုတ်ကင်ဆောင်ရွက်ပေးနေတာဖြစ်ပါတယ်ကြံကာလမှာကားတိုက်မှုတွေမဖြစ်အောင်ကာကွယ်တားဆီးဖို့အတွက်လဲဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းမြန်မာနေဆက်မှာတော့တရားမဝင်ဂိတ်တွေကနေလဲနေရပြန်ကြသူတွေများပါတယ်တရားဝင်ဆိုင်ရွက်စာတမ်းရှိသူတွေကလည်းမဲဆောက်မြုပ်လူဝင်မှုကြီးကြပ်ရေးရုံးထဲမှာကိုရဲရာဇဝင်တွေဖြစ်ပြီးအထောက်အထားဆိုင်ရွက်တွေရှိပြီဆိုရင်တော့တရားပေါ်တင်တာမက နေစားခိတ်တွေကပါပြန်ခွင့်ပေးနေပါတယ်စစ်ကြီးတရားမှာတော့ကုန်တင်ကားတွေနဲ့ပြည့်နေပြီးလူတွေပိတ်ဆို့မှုမဖြစ်အောင်နေရာပြန်မြန်မာတွေအတွက်ထိုင်ရနာပိုင်တွေကအစီအပြေချုံးမှုရအောင်လုပ်ဆောင်ပေးနေပါတယ်ထိုင်နိုင်ငံထဲမှာမြန်မာရွှေ့ပြောင်းလို့တမ
မအေးအေးမှာပြောပြသွားတာပါရှင်အခုအစ္စရေးရွေးကောက်ပွဲကိုလှည့်ပေးပါရစေအစ္စရေးနိုင်ငံမှာမနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမဲရလက်တွေကိုစတင်ရေးတွက်နေပါပြီလီကွတ်ပါတီခေါင်းဆောင်လက်ရှိဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကသူ့ရဲ့၅ချိန်မြောက်တက်တန်းအတွက်အတိုက်ခံကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန်စ်နဲ့အကြိမ်နဲ့ရှင်ပြိုင်ခဲ့ရတာပါအခုချိန်ထိနောက်ဆုံးမဲရလက်တွ မြသစင်အောင်ကပြောပြမှာပါရှင်
။ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဆက်ဆံရေးအဆင်မပြေဖြစ်နေတဲ့ပါလက်စတိုင်းနဲ့ညီငယ်ရေးနဲ့ပတ်သက်ပြီးသူ့ရဲ့မဲဆွယ်စည်းရုံးမှုတွေမှာထူးထူးခြားခြားပြောဆိုခဲ့တာမရှိပေမဲ့လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်တာမရှိစေရဘူးလို့ရွေးကောက်ပွဲမတိုင်ခင်မှာကြေညာပေးခဲ့ပါတယ်။ဂါဇာအနောက်ဘက်ကမ်းခြေဒေသမှာအစ္စရေးတို့ရဲ့နေမည်သိမ့်ပိုက်အခြေချမှုတွေကိုအခိုင်အမာလှုပ်ဆောင်သွားမယ့်အကြောင်းလဲရွေးကောက်ပွဲမတိုင်ခင်မှာသူကပြောခဲ့ပါတယ်။ဝန်ကြီးချုပ်နေတန်ယာဟုဟာပါလက်စတိုင်းမှာရှိတဲ့ဂျူးအခြေချသူတွေရဲ့ထောက်ခံအားပေးမှုကိုအခိုင်အမာရထားတယ်လို့သူ့ရဲ့အတွေ့အကြုံအထူးသဖြင့်သမ္မတဒေါ်နယ်ထရမ့်လိုကမ္ဘာခေါင်းဆောင်တွေနဲ့အနီးကပ်ဆက်ဆံရေးရှိထားတာကိုထောက်ပြပြီးတော့မဲဆွယ်စည်းရုံးခဲ့တာပါ။မဲဆန္ဒရှင်တဦးဖြစ်တဲ့ဆိုလ်မိုရော့စ်ကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
အမီမကဝဲရှေးယမ်ရှိခ်လဖခတ်ဘောတို
နတန်ယာဟုအနေနဲ့အရင်တူသွားခဲ့တဲ့လမ်းတိုင်းပဲဆက်သွားလိုက်မယ်လို့မျှော်လင့်ရပါတယ်အခုတော့သမ္မတထွန်းအစိုးရကရွေးပိုင်ခွင့်နေပို့ပေးထားတယ်လို့ထင်ပါတယ်နှစ်ပေါင်းများစွာကျွန်တော်တို့ခန်းစားခဲ့ပြီးပါပြီ
အရက်မဲဆန္ဒရှင်၄ပုံတစ်ပုံမဲပေးခဲ့ကြတယ်လို့လူထုသဘောထားကောက်ခံသူတွေကပြောပါတယ်ဒါဟာ2015ခုနှစ်က40ရာခိုင်နှုန်းနဲ့ရှင်ရင်အလွန်နည်းပါတယ်2015ခုနှစ်ကအရက်ညွန့်မောင်းအဖွဲ့ကလွှတ်တော်မှာ73နေရာရခဲ့တာပါမဲဆန္ဒရှင်တဦးကတော့အရက်လွတ်တော်အမတ်တွေအနေနဲ့ထူးထူးခြားခြားပြောင်းလဲမှုတွေလှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့ပြောပါတယ
်။ Leon Cardin Behit Dubu
အရက်လွတ်တော်အမတ်တွေကနန်ဆက်လွတ်တော်မှာဘာလုပ်လဲကျွန်တော်မသိပါဘူး။ဒါကြောင့်မဲမပေးတာပိုကောင်းပါတယ်။အခုထိတော့ဒီလွတ်တော်ကနေကျွန်တော်တို့အတွက်ဘာအကျိုးမြတ်မှလည်းမရပါဘူး။
ရှစ်တန်းကျော်အစ္စရေးလူဦးရေရဲ့20ရာခိုင်နှုန်းလောက်ကအာရဗ်မဲဆန္ဒရှင်တွေဖြစ်ပါတယ်။အတိုက်ခံပါတီခေါင်းဆောင် Gantz ကအာရဗ်ပါတီငယ်တွေနဲ့ပေါင်းပြီးညွန်မောင်းဖွဲ့ဖို့ကြိုးစားနေတယ်လို့လည်း Mr. Netanyahu ကစွပ်စွဲထားတာပါ။သူကိုယ်တိုင်လည်းနောက်ထပ်သူအနိုင်ရဖို့အတွက်ကိုပါတီငယ်လေးတွေကိုအားကိုးမဲ့သဘောရှိပါတယ်။ဒီအထဲမှာရှေးယူဆွဲ United Torah Judaism ပါတီလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။နောက်ထပ်မဲဆန္ဒရှင်တဦးဖြစ်တဲ့ Nachem ကတော့
မစ်ဘဲလ်မ
စ်ကတော့ဓမ္မဆရာပြောတဲ့အတိုင်းမဲပေးလိုက်တာပါပဲ။သူက United Torah Judaism ပါတီကိုမဲပေးဖို့ပြောတာပါ
။အမတ်နေရာ120ရှိတဲ့ Israel လွှတ်တော်မှာဘဲပါတီကမှနေရာအများစုကိုပြက်ပြက်သားသားနိုင်တာမရှိပဲဖြစ်နေပါတယ်။အနိုင်ရတဲ့သူကပါတီငယ်ကလေးတွေကိုစီယုံပြီးလွှတ်တော်မှာအမတ်နေရာထက်ဝက်ကျော်ရဖို့အကြိတ်အနယ်ဆက်ပြီးစ조사ရမှာပဲဖြစ်ပါတယ်ရှင်
။မမြသစင်အောင်ပြောပြသွားတာပါရှင်။အခုတော့ VOA တိချစ်ပရိသတ်အတွက်တကြံတေးလက်ဆောင်နားဆင်ကြရဖို့အလှည့်ကြလာပါပြီ။ဒီနေ့ညနေမှာတော့အစိုးရခင်မောင်တိုးရဲ့ຫນွေဥကပြဆိုတဲ့တခြင်းကိုနားဆင်ကြရမှာပါရှင်။
ကွယ်မြူ
ဆိုတော့ခင်မောင်တို့ရဲ့ຫນွေဥကပြတဲ့ချင်းကိုနားဆင်ခဲ့ကြရတာပါရှင်။နောက်တစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်စနစ်မှာတော့လူလူကျမ်းမာရေးဥကျော်စန်းသားရဲ့မြမရေးတုံသက်ချက်နဲ့သတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေနားဆင်ကြရမှာပါရှင်။လိုင်းဒိုမီတာ2532 58တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။အခုဗုဒ္ဓဦးနေ့ညနေပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်းပြောပြပါမယ်ရှင
်။ Israel နိုင်ငံမှာအကြိတ်နဲ့ရှင်ပြန်ခဲ့ကြတဲ့ရွေးကောက်ပွဲအတွင်းဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူရဲ့ Likud Party နဲ့မဟာမိတ်တွေဖြစ်ကြတဲ့အမျိုးသားရေးနဲ့ဘာသာရေးပါတီတွေအသာစီးရနေတာကြောင့်ညွန်ပေါင်းအစိုးရဖွဲ့ပြီးဝန်ကြီးချုပ်အနေနဲ့ငားချိန်မြောက်အာဏာရဖို့ဗုဒ္ဓဦးနေ့မှာအခွင့်အလမ်းပုံများလာနေပါတယ်။မဲရီအတွက်68ရာခိုင်နှုန်းရေတွက်ပြီးချိန်မှာဝန်ကြီးရဲ့ Likud Party ကစစ်တပ်အကြီးအကဲဟောင်း Benny Banks ဦးဆောင်တဲ့အတိုက်ခံအလဲလဝါဒီပါတီနဲ့မဲအရေးအတွက်အနိုင်ရမှုဒဏ်တူလောက်ရှိနေပါတယ်။အမေရိကန်ရှေ့နေကျဝီလျံဘားဟာအထက်လွှတ်တော်စီကံထိသိမ်းရေးကော်မတီမှဒီကနေ့ကြားနာစစ်ဆေးခံရမှာဖြစ်ပါတယ်။တရားရေးဌာနရဲ့2020ခုနှစ်အရာသုံးခန်းမှန်းကြီးစည်းအတွက်လွှတ်တော်အမတ်တေရဲ့အမေကိုရှေ့နေကျဘားဒုတိယနေ့အဖြစ်လွှတ်တော်မှာဖြစ်ကြမှာပါ။အင်္ဂါနေ့တုန်းကအောက်လွှတ်တော်စီကံထိသိမ်းရေးကော်မတီမှလုပ်ခဲ့တဲ့ကြားနာပွဲမှာတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာနဲ့ပတ်သက်လို့လွှတ်တော်အမတ်တေကမေးခွန်းထုတ်ခဲ့ကြပါတယ်။နိုင်ငံရေးဝက်ချက်ချိုးဖောက်မှုနဲ့ထောင်နာခုနှစ်နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့အုပ်ကို UNESCO ကချီးမြှင့်တဲ့ Guillermo Cano သတင်းလွတ်လပ်ခွင့်ဆု2019ခုနှစ်အတွက်ပူးတွဲချီးမြှင့်လိုက်ပါတယ်။သူတို့ကိုအခုနှစ်အတွက်ဒီဆုချီးမြှင့်ဖို့နိုင်ငံတကာသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့ကြတာပါ။ကိုဝါလုံးနဲ့ကိုကျော်စိုးတို့တို့ဟာရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားနေကြစဉ်2019ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ရတာပါ။စုပွေးပွဲကိုတော့မေလ2ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
ဧပြီလ10ရက်ဗုဒ္ဓနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်းပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPG Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. Thank you.